မင်္ဂလာပါစိတ်တမှုရတာနေအလုံးကိုပြန်ပြီးကြိုဆိုလိုက်ပါရယ်ပုဂ္ဂတိမလုံဖြစ်နေရနေဒီနေ့မှာတော့ပြန်ရောက်လာခဲ့ပါပြီစောင့်မြုံနေတဲ့အယောက်စီတိုင်းကိုကျေးဇူးတင်ပါရယ်ဒီနေ့စီဇန်ဟာပေါ့ဒ်ကတ်စ်နာမည်လေးကစိတ်အစာမကြီးခြင်းလို့နာမည်ပေးထားပါရယ်ဒီပိုကက်စ်ကိုနားထောင်နေတဲ့သူတွေထဲမှာအစာမကြီးတာတွေပါတယ်ဖြစ်ဖူးတဲ့လူရှိမယ်ထင်ပါတယ် maybe like အယောက်စီတိုင်းနီနီလောက်ကတော့ဘဝမှာတစ်ခါမဟုတ်တစ်ခါတော့အစာမကြီးတဲ့ဝေဒနာကိုခံစားမှုမှာပဲဒီရောကြတော့အစာမကြီးတဲ့ဝေဒနာအကြောင်းကိုအထွေထွေရှင်းပြနေစရာမလိုဘူးလို့ထင်ပါတယ်ဒီရမလားရင်မက်ထဲမှာတောင်းတောင်းရင်းနဲ့နေရထိုင်ရမအီမတာနဲ့အိတ်လို့လည်းမရထိုင်ရတာလည်းခက်တယ်လမ်းလျှောက်လို့လည်းကောင်းကောင်းမလျှောက်နိုင်အထူးသဖြင့်ရင်ကောင်းထဲမှာတောက်တယ်ဘယ်လဲအစာအိမ်ယောဂတွေပါနေအစာမကြည်ဘူးတဲ့လူတွေဆိုပိုတိလိမ့်မယ်ဦးဇင်းတို့ဆိုအစာအိမ်ကျမကြီးမကောင်းတော့ဘယ်ပြောမလဲအစာရင်ယောဂလည်းမျိုးဖြစ်တော့အစာမကြည်တဲ့ဟာတော်ရီးပါယင်းထဲမှာတော်အစင်မပြေဘူးအစာမကြည်တဲ့အစာတွေစားပြီးပြီဆိုရင်ယင်းထဲမှာတောင်းနေတခါလေးစူးစူးနစ်နစ်ချင်းတစ်ချက်တစ်ချက်လည်းအဲ့လိုတခါလေးအစာရင်အချင်ပေါ့တာမျိုးလိုပါလို့ဖြစ်ဖူးရလေနော်ယာအစာမကြည်တဲ့အစာတွေစားရင်အစာချေပြမှုစနစ်တွေမကောင်းရင်အစာစားတဲ့အချိန်မှာတေချာဂီယူဒီဇိုင်းနဲ့ကြည်ညက်အောင်ဝါပြီးမစားရင်အဲ့လိုအစာမကြည်တဲ့ပြဿနာတွေကြုံရတာပဲဒီကြောင့်လေးပဲဇက်တိုင်းအစာမကြည်တာတွေပဲပြောနေတော့မသိရင်အစာအိမ်ကြီးပဲရောင်းတော့မှလို့အစာအိမ်လေးအစာကြည်လေးနိုင်စေတော့ဘာလို့ပဲရောင်းမှလို့ဖြစ်နေ commercial လို့ဖြစ်နေအဲ့ဒါမဟုတ်ပါဘူးတကယ်တော့အစာမကြည်တဲ့ဝေဒနာကို reflect ဖြစ်အောင်လို့ပြန်ပြီးမှလုပ်ပေးတဲ့သဘောပါနော်ဆိုတော့အစာမကြည်တဲ့ပြဿနာ immediate ခံရခဲ့တဲ့ဒုက္ခတစ်မျိုးပဲလေနော်ဟိုဒါနေ့စဉ်ဘဝမှာအစာစားနေတဲ့အတွက်တရားကြုံကိုကြုံမှာပဲတရားမဟုတ်တရားကတော့ဒီဒုက္ခကြီးကကြုံရရတာကြီးပဲပါနော်အစာမကြည်တာနဲ့ပတ်သက်ပြီးတော့အဲ့တော့အဲ့ဒီခဏအတွင်းဒုက္ခတွေမကောက်ဘူးဒီအစာမကြည်တဲ့ပြဿနာလေတခြားတခြားတော့နောက်ဆက်တွဲပြဿနာတွေလည်းအများကြီးဖြစ်တယ်တလားမြတ်စွာဘုရားပြောဘူးတဲ့တရားလေးတစ်ပုဒ်ရှိတယ်အဲ့တရားထဲမှာဆိုလို့ရှိရင်တရားရဖို့ရန်အတွက်အမီတရားအားထုတ်တဲ့အခါပေါ့နော် meditation လုပ်တဲ့အခါမှာတရားရဖို့ရန်အတွက်လွယ်ကူစေတဲ့ပုံကိုယ်တွေထဲမှာအဲ့လိုအကြောင်းတွေထဲမှာဘာလဲဆို digestive system ကောင်းတာလည်းပါတယ်တလားအစာချေပြတ်မှုစနစ်ကောင်းတာလေတနည်းအားဖြင့်တရားရဖို့ရန်လွယ်တယ်လို့စိတ်ကျန်းမာရေးအတွက်လည်းအများကြီးအထောက်အကူပြုတယ်လို့နားလည်လို့ရတယ်စာချေပြတ်မှုစနစ်မကောင်းဘူးဆိုလို့ရှိရင်ရုပ်ပိုင်းဆိုင်ရာကျန်းမာရေးတွေလည်းအများကြီးထိခိုက်တယ်လေနော်ဟိုဝုံးမကောင်းဘူးဆိုရင်ဒီ digestive system မကောင်းဘူးဆိုခေါင်းကိုက်တဲ့ပြဿနာတွေတခြားတော့သွေးလည်းပတ်မှု system နေနဲ့ပတ်သက်တဲ့ပြဿနာတွေသွေးတွေမတန့်ရှင်းတာတွေအမျိုးမျိုးပဲပါနော်အများကြီးဖြစ်တယ်နေစဉ်ပေါ်မှာရုပ်ပိုင်းဆိုင်ရာဒုက္ခတွေအပြင်စိတ်ပိုင်းဆိုင်ရာဒုက္ခတွေလည်းအများကြီးဖြစ်တယ် you knowSo, အစာကြီး digestive system or အစာချေစနစ်ကလူခဏကုန်မှာတော်တော်လေးအရေးပါတယ်။ဒါကြောင့်မလို့လေစိတ်ကျန်းမာရေးအကူတာရစီအရင်းနဲ့အဲ့လိုပေါ့ဟို self care ကြီးအကြောင်းပြောတဲ့အခါမှာဆိုရင် I mean mental health ပေါ့နော်။ self care ကြီးအကြောင်းပြောတဲ့အခါမှာဆိုအဲ့ဒီ digestive system ကိုအထောက်အကူပြုစေတဲ့အစားအသောက်တွေ lifestyle changes တွေ eating habits တွေအကုန်လုံးပြောင်းခိုင်းတာဒီနေ့ခေတ် holistic approach နဲ့အဲစိတ်ကျန်းမာရေးဟိုကုသကြတဲ့အခါမှာပေါ့နော်ဥမာချပါတော့သူတို့ဆိုဟိုဟိုဒီလိုဆရာဝန်တွေကအစာချေကြည်စီတဲ့အစာတောက်တွေစားခိုင်းနေအနေထိုင်နေအမှုကျင့်တွေလုပ်ခိုင်းနေညစာကိုလျှော့စားခိုင်းနေပြီးတော့အရင်အစာချေမှုကခက်တဲ့အသားတွေဒါတွေတိတ်မစားခိုင်းဘူးအစီတွေတိတ်မစားခိုင်းဘူးဟိုဟင်းဒီဟင်းရတီပူစားရတယ်ပရိုဘိုင်ယိုတစ်စီစားရတယ်ဒီလိုမျိုးပေါ့လေတောက်ရတယ်စီးရီအဲ့ဒီနီးရီနဲ့သူကစိတ်ကြမ်းမရေးကိုအထောက်အကူပြုစေအောင်အတွက်အဲ့လိုလုပ်ကြတာ So in our body bro digestive system အရင်လိုအပ်တယ်အရင်ရေးကြည့်ရအဲ့ဒါကောင်းမှုရအတွက်သို့တော်ဒီနေ့ကအဲ့ဒီခန္ဓာကိုယ်ရမရှိတဲ့ digestive system နဲ့အစာမကြည်တဲ့ဟာကြောင့်ပြောမှမဟုတ်ဘူးဒီနေ့ကစိတ်မှာအစာမကြည်တဲ့ဟာကြောင့်ပြောတာစိတ်မှာအစာမကြည်ရဆိုတာဘယ်လိုမျိုးလဲဘာလို့စိတ်အစာမကြည်တယ်လို့ခေါ်တာလဲလို့မေးမယ်ဆိုဦးဇေရောစိတ်အစာမကြည်တာကိုဘာလဲဆိုတော့ကိုယ့်ရဲ့တန်တန်မှာတန်တန်ဆိုစိတ်ပေါ့နော်ကိုယ့်ရဲ့စိတ်မှာဖြစ်ပြက်နေတဲ့စိတ်ခံစားချက်တွေစိတ်နေသဘောထားတွေဒီဟာတွေအားလုံးကိုကောင်းကောင်းတတိရှိရှိနဲ့မတိပဲနဲ့အတွင်းထဲကိုရောက်လိုက်တဲ့သဘောအတွင်းထဲကိုထည့်လိုက်တဲ့တပုံစိတ်အစာမကြည်ဘူးလို့ပြောရမယ်။သူထားပါတော့ကိုယ်မှာ emotion တစ်ခုဖြစ်တယ်။အဲ့ဒီ emotion ကိုကိုယ်ကဖြစ်လို့ဖြစ်မှန်းတော့မသိဘူး။ဒါပေမဲ့ကိုယ်ကဖြစ်လို့ဖြစ်မှန်းသိတော့လဲပဲအဲဂယုမဆိုင်ဘူး။ဂယုမဆိုင်ဘူးဆိုလို့ရှိရင်အဲ့ဒီ emotion นี่ကိုယ့်ရဲ့စိတ်တန်တန်ထဲမှာတည်ရှိနေမယ်။တည်ရှိနေတဲ့အခါအဲ့ဒီဟာကအချိန်ကြာလာတဲ့မြတ်အဆိုင်ခဲတစ်ခုလို့ဖြစ်လာဆိုင်ကခုလိုဖြစ်လာပြီးမှဟိုသူဘလော့ဖြစ်သွားပါတော့ပိတ်သွားရင်ပေါ့ပိတ်သွားပြီဆိုရင်တခြား emotion တွေကိုလည်းသူဟာနေပဲအခြေခံပြီးတုံးတက်တော့တယ်တခြားတခြားတော့အစုံစုံတော့စိတ်ပိုင်းဆိုင်ပြဿနာတွေအကုန်ဖြစ်စေတော့ပေါ့ထားပါတော့ဆိုတော့ဘာနဲ့တူလဲဆိုခုနအစာစားတဲ့ဥပမာနဲ့ပြောမယ်ဆိုပါးစပ်ထဲဝင်လာတဲ့အစာတွေကိုပါးစပ်ထဲကိုထိုးထည့်လိုက်တဲ့အစာတွေကိုတိချာမဝါပဲတိချာမချီဖြတ်ပဲနဲ့အလုံးလိုက်ကြီးမျိုးချလိုက်တဲ့ပုံစံနဲ့တူတယ်အဲ့တော့ကိုယ့်ရဲ့တန်တန်နဲ့ဝင်လာတဲ့ emotion တွေကိုတိချာ awareness မဖြစ်လိုက်ဘူးတိချာ describe မလုပ်နိုင်ခဲ့ဘူးတိချာမသိမြင်နိုင်ခဲ့ဘူးဆိုရင်ဘာဖြစ်လဲဆိုတော့အတွင်းထဲမှာသွားပြီးတကောအလုံးလိုက်ကြီးတော့ပိတ်နေတော့အမစိတ်ပိုင်းဆိုင်ရာပြဿနာတွေစဖြစ်တာပဲအဲ့ဒါကိုဦးဇင်းတို့ကတော့တချို့ကတော့ဘယ်လိုမျိုးအတုံတုံနဲ့ပြောလဲဆိုတော့ emotion နဲ့ awareness မကောင်းဘူးလို့ပြောတယ်ဒါဦးဇင်းကတော့လာလာလေးမြန်မာမှုပြုထားတာကစိတ်အစာမကြည်ခြင်းလို့ပြောတယ် emotion နဲ့ awareness မကောင်းဘူးဆိုစိတ်အစာမကြည်တော့စိတ်အစာမကြည်တော့ဘူးဆိုရင်စိတ်ပိုင်းဆိုင်ရာပြဿနာတွေတက်ပြီဒါသဘောဝပဲအဲ့တော့ emotion နဲ့ awareness ကောင်းတို့တွေကကြိုးစားကြရတယ်ကိုယ့်ရဲ့တန်တန်မှာဖြစ်ပေါ်လာတဲ့ situation တစ်ခုကိုကြုံပြီးဆိုရင်အဲ့ဒီ situation ကိုတုံ့ပြန်ရင်းနဲ့ဖြစ်ပေါ်လာတဲ့စိတ်ခံစားချက်တွေစိတ်ပိုင်းဆိုင်ရာအခြေအနေတွေကကောင်းကောင်းတစ်ခုချင်းစီကိုကွက်ကွက်ပြပြတီးရအဲ့လိုဖြစ်နေစဉ်အချိန်တွဲမှမတိဘူးဆိုလို့ရှိရင်လေဖြစ်ပြီးတဲ့အချိန်တို့တော်တော်ကြာကြာတို့တို့မဟုတ်တစ်ချိန်ချိန်မှတီးရတယ်အဲ့ဒါကိုမတိသေးသရွေ့အဲ့ဒီ emotion တော့၎င်းအဲ့ဒီစိတ်ပိုင်းဆိုင်ရာအခြေအနေတစ်ခုတည်းတော့၎င်းကိုယ့်ရဲ့အတွင်းစိတ်တွေမှာအဲ့ကောင်ပိတ်နေဆိုင်ခဲနေနဲ့ကြံနေရအဲဒီကောင်ကတို့ကိုတနေ့မဟုတ်တနေ့မှာအောင်ဒုက္ခပေးတော့အစိတ်အစာမကြည်ခြင်းပြဿနာအရင်ဆိုးတယ်နော် ဘလိုတွေဒုက္ခတွေပေးလဲဆိုတော့စိတ်အဆာမကြေဖြစ်ပြီဆိုလို့ရှိရင်အနည်းဆက်ဆုံးเนี่ยအမြင်သာဆုံးတစ်ခုကိုပြောပါဆိုရင်တော့နေ့လေခင်းမှာကိုယ့်ရဲ့အတွင်းတန်တဲ့နည်းကိုရောက်လာတဲ့အရာတွေကတိချာမချီဖြတ်ခဲ့ဘူးအဲ့ဒီ emotion နဲ့အဲ့ဒီစိတ်ပိုင်းဆိုင်ရာအခြေအနေတွေတိချာမချီဖြတ်ခဲ့နိုင်ဘူးဆိုရင်များတော့ပြည့်အဲ့ဒါညမှာအိမ်မက်အနေနဲ့ပြန်ပေါ်တယ်တိချာမချီဖြတ်ခဲ့ဘူးလို့ပြောတဲ့အခါမှာလေနော်ခါလေးတော့ခုနပြောသလို emotion နဲ့ awareness မဖြစ်တာမျိုးလည်းဖြစ်နိုင်တယ်လို့တခါတလေကြာတော့တို့ကမချီခြင်းလို့ကိုမချီခဲ့တာဟောမဝါချီခြင်းလို့ကိုအလုံးလိုက်မျိုးခဲ့တဲ့ဟာတွေလည်းရှိတယ်ဝါမနေချင်လို့ကြည်ချက်နေအောင်မကြည်ချက်ချင်လို့ကိုမှအတင်းဖိတိတ်ထိုးတဲ့မျိုးချခဲ့တဲ့ emotion တွေစိတ်ခံစားချက်တွေစိတ်အမှုခြင်းတွေလည်းရှိတယ်အဲ့ဒါတွေကဒီတိုင်းမနေဘူးတခါတလေအိမ်မက်အနေနဲ့ပြန်ပေါ်လာတချို့ညာ No, အဲ့လိုမကြည်ရဲစိတ်ခံစားမှုတွေစိတ်နေစိတ်ထားတွေဒါရီကဘာထက်ဖြစ်စီလဲဆိုစိတ်ဖြူစီမှုတွေဖြစ်စီတယ်သူလူတွေတခါလေကြုံရဲမလားဘာမှလည်းထွေထွေထူးထူးအကြောင်းရင်းဒီနေ့တနေ့မှမရှိပေမဲ့လို့စိတ်ကြီးကလေးလံပြီးဖြစ်စီနေတာမျိုးတွေဘာကြောင့်မှန်းလည်းမသိဘူးနေရတာမကြည်မလင်နဲ့တမျိုးတွေဖြစ်ဖို့ရမလားတခါလေကြောက်တော့တခုခုလိုနေတလို့လို့တခုခုပဲဖြစ်တော့မှလို့လို့အန်ဒီရဲ့တခုခုကိုကြုံရတော့မယ်ဆိုတော့အတိမျိုးရနေတာလို့လို့တမျိုးတွေဖြစ်တတ်တယ်တောကတွေပြုပင်တောကတွေဖြစ်တတ်တယ်အန်တချို့လူတွေမှာကြောက်တော့လေဝီဝီဝါဝါဝိုးတော်ဝါနဲ့မရှင်းမလင်းတဲ့အတွေးတွေကအရာတွေကပြပြတန်တာမရှိဘူးဇမျိုးချင်းနေမျိုးတွေလည်းဖြစ်တယ်အားရအားလုံးကများတော့ဖြစ်ဘယ်ကနေလာလဲဆိုအစာမကြည်ခဲ့တဲ့စိတ်တရားနေလာတေချာမကြည်ညက်ခဲ့တဲ့စိတ်တရားနေလာအားရတို့ကသွားပြီးမှခြေဖြတ်ပေးရတယ်အားရတို့ကသွားပြီးမှဖြည့်ရှင်းပေးရတယ်အဲ့လိုမလုပ်ဘူးဆိုအဲ့ဒီအလုံးကြီးကတက်နေတော့တာအဲ့ဒီနောက်ဆက်တွဲနောက်ဆက်တွဲ trauma တို့ဘာညာတို့တခြားတို့စိတ်ယောဂတွေကဒီလိုသဘောတွေပဲဆို emotion block ဖြစ်တယ်ပေါ့နော်အစာမကြေဘူးဆိုတာ emotion နဲ့ awareness တွေအရင်အားနေလာတဲ့အခါအစာကြည်စည်းတောက်ရယ်အစာကြည်စည်းမတောက်ခင်เนี่ยเออสิทธิ์อสาไม่จริงชินผิดเสียในเจ้าอย่างนี้อันตรายเนี่ยมา3คู่รอบกูนมุราပြောပြมั้ยนัมเบอร์1อมูซ่าบายောက်เลยสรก็เรียกว่าดีเฟนซ์เมคานิซึมโหลขอเรกูสิทธิ์เยซินจีรีจ้ะเมียรอบเพียงเนาะโหอัตตะกากวยมุยันเตยาหรือว่าบาตาเปลี่ยนเลยสิบาเรกูเจอเนาะดีเนี่ยมาสิทธิ์เยซินจีโหลเวအလွယ်တကူဘာသာပြန်ပြီးအသုံးပြုပါမယ်။ဒါဥစဉ်သဘောကျပြီးမှအသုံးပြုနေတဲ့ဝါရလေးပေါ့။ defense mechanism အတွက်။ So defense mechanism ဆိုတာစိတ်ရဲ့စင်ကြီးဆိုတာတို့တွေကဘာလို့လို့လုံကြလဲဆိုခွေစိတ်မူရင်းစိတ်အရာလက်မခံနိုင်ဘူး။လက်ခံဝယ်အစင်းနေမဖြစ်တည်ဘူး။သူဟာတွေမကြားချင်းဝင်းမြင်ချင်းအားရကိုစိတ်မှာရှိနေရတယ်မသိချင်းကိုကြုံတွေ့နေရတာတွေမျိုးမကြုံချင်းမျိုးမျိုးတော့ဗောနော်အကြောင်းပြချက်တွေ ਨੇ အားရကိုမှာရှိနေတယ်ဆိုတာတိရကြားရမြင်ရတွေ့ရလို့ရှိရင်မပျော်ရွှင်တာတွေအဲအတ္တကိုထိခိုက်နာကျင်ရတာတွေဖြစ်တယ်ကွာဆိုတော့အဲ့လိုမျိုးတချို့တချို့တော့ emotion တွေတချို့ချို့တော့ situation တွေကိုတုံ့ပြန်တဲ့စိတ်ပိုင်းဆိုင်ရာတုံ့ပြန်မှုတွေကိုကိုယ်ကိုယ်တိုင်မမြင်မကြားမတွေ့ချင်တဲ့အခါမှာဆိုဘာလုပ်လိုက်လဲဆိုအတွင်းထဲမှာအတွင်းထိုးထည့်ပလိုက်တယ် တော့မဟုတ်အတိမြူချပလိုက်တယ်အားရစိတ်မစားမကြည့်တာလည်းဖြစ်တာပဲဒီဖက်မက်ကနစ်စအမျိုးသားအများကြီးရှိပါတယ်နောက်ကြရင်လည်း sharing လုပ်ပါအောင်မယ်အဲ့အကြောင်းတွေနောက်တမျိုးကတော့ဒါတခြားရှူတော့ရနေပေါ့ဟုတ်ရှိမှလည်းပြောခဲ့ပါတယ်ဟာ1 part 2 part 3ဆိုပြီး3ခုတောင်ပြောခဲ့တယ် automatic talk စီ automatic talk စီကလည်းတခုခုဖြစ်လာပြီဆိုလို့ရှိရင်အဲ့ချင်းတွေကိုကောင်းစွာစင်ရင်သုံးသပ်မှုတွေမပြုလုပ်တော့ဘဲနဲ့လုံမြဲလုံနေကြတဲ့အတိုင်းတွေးမြဲတွေးနေကြတဲ့အတိုင်းခံစားမြဲခံစားနေကြတဲ့အတိုင်းအလိုလျောက်တုံ့ပြန်ပလိုက်တယ် automatic လုပ်လိုက်တယ် so every automatic လုပ်တဲ့ habits တွေကလည်းဘာဖြစ်လဲဆိုအစိတ်အစာမကြည့်ခြင်းတွေကိုဖြစ်စေနောက်ဆုံးတစ်ခုကတော့အရှိမပြောခဲ့တဲ့ awareness အားနေတာပေါ့နော် emotional awareness မရှိဘူး if you lack of awareness of your emotion ပေါ့နော် or other situation အဲ့ဒါတိမရှိဘူးဆိုရယ်စိတ်မှာအစာမကြည့်မှုတွေအများဆုံးဖြစ်စေတာပဲအဲ့တော့ဒီနေ့အကြောင်းအရာစိတ်အစာမကြည့်ခြင်းအကြောင်းအရာအဓိက topic အဓိကအရေးကြီးဆုံးမှတ်သားဖို့ရအချက်ကတော့ဘာလဲဆိုတတိမရှိတဲ့စိတ်ကအစာမကြည့်တဲ့စိတ်တွေကိုဖြစ်စေတာတတိမရှိဘူးဆိုတဆက်ထဲမှာပဲစိတ်အစာကြည့်စည်းတွေကဘာတွေလဲလို့မင်းအဖြေတစ်ခုပဲဖြေပါမယ်တတိပါ mindfulness ဆိုတာ mental digestive system တို့အကောင်းဆုံးစီးစွမ်းတလက်ပဲyeah you are a sa ji si jin ya bi no khona a sa ji si commercial ai lou bi jin ya raw mo ho aku do a sa ji si jin ya bi ba a sa ji si le so sait a sa ji si sait a sa chi bu ya twet sait a sa chi phya mu snit twet a kaung so wa ri a kaung so a ya di titi ba titi shi yin emotion go kaung kaung ti ba de phit la de emotion ga ba le ဖြစ်လာတဲ့ feeling ကပါလေအဲ့ဒီအရာတွေကိုတုံ့ပြန်လိုက်တဲ့အရာတွေကပါလေဆိုတာတခုချင်းစီကိုကောင်းကောင်းသိတယ်ဆိုရဲဆိုကိုဘာလုံးမိနေလဲဘယ်လိုခံစားနေလဲဘယ်လိုသုံးသပ်နေလဲဆိုတော့ကောင်းကောင်းသိတဲ့အတွက်အရာတွေအားလုံးက deconstruct ဖြစ်တယ်ပေါ့နော်စိတ်ထဲဝင်လာရတာအကုန်လုံးကြည်ပြတ်သွားတယ်ခြေဖြတ်ပြီးသားဖြစ်သွားတယ်အဲ့တော့နေ့စဉ်ဘဝမှာ daily mindfulness practice တွေလုပ်ကြရတယ်ဟိုမှာတရက်ကို15မိနစ်လောက်ပဲဖြစ်ဖြစ် mindfulness အားထုတ်တာမျိုးပေါ့ဆိုတော့အဲ့ဒါဘာဖြစ်စီလဲဆိုတော့ဒီ15မိနစ်အားထုတ်လိုက်တဲ့အချိန်တွင်းမှာတော့ဒုံတန်ဘာမှမသိတာပဲမဲ့လို့ဟိုဦးဇင်းတို့ပါဠိလိုတော့တတိပဋ္ဌာန်အလေးကျင့်နေပြောတာပေါ့နော်တတိပဋ္ဌာန်တရားတွေဆိုတာဘာလို့တာလဲဆိုတော့ဟိုတတိတရားတွေအားကောင်းလောက်ဟို foundation တစ်ခုအနေနဲ့လေ့ကျင့်တဲ့အမျိုးပဲဆိုတော့ကိုက mindfulness practice တွေကိုနေ့စဉ်ဘဝမှာလေ့ကျင့်တဲ့အလေးအထားရှိတယ်ဆိုဘာဖြစ်လာလဲဆိုတော့တတိတွေကောင်းလာတာလူကတတိကောင်းလာပြီးတော့ကိုယ့်နေ့စဉ်ကျင်လည်လှူရှားသွားလာမှုမှလည်းတတိထားမိလာတယ်ကိုယ့်ရဲ့ဖြစ်လာတဲ့ emotion စေ sensation တွေ feeling စေ experience စေအားလုံးတဖြည်းဖြည်းတဖြည်းနဲ့တတိနဲ့ကောင်းကောင်းသိလာတိလာလာတဲ့အမြဘာဖြစ်တာလဲဆိုတော့စိတ်အစာကြေတာအဲ့တော့ daily life မှာအချိန်ပေးပြီးမှဟိုအကူရှင်ပေါ့နော်တခြားထိုင်ပြီးမှ mindfulness အားထုတ်တာမျိုးလဲလုပ်ရမှာဖြစ်တယ်လို့ off cushion mindfulness တွေလည်းလုပ်ရမှာ off cushion mindfulness ဆိုတာဘယ်လိုမျိုးလဲဆိုတော့နေ့စဉ်လှူရှားသွားလာမှုတွေမှာတတိရှိရှိနဲ့နေတာမျိုးဘယ်သွားရဲဆိုဘယ်လိုသွားရလဲကိုစားတယ်ဆိုဘယ်လိုစားဖြစ်နေလဲဘယ်လိုစကားတွေပြောဖြစ်နေလဲဘယ်လို mood တွေဖြစ်နေလဲဘယ်လို emotion တွေဖြစ်နေလဲစားရတွေဖြစ်တဲ့များဟာတဏီကုံတော့တဏီကုံတော့အကြောင်းအရာတွေအားလုံးကိုအတက်နိုင်ဆုံးတတိလေးနဲ့သုံးသက်နေမယ်တတိလေးရှိနေမယ်ဆိုရင်တော့ your mental digestive system ကအရင်ကောင်းနေလိမ့်မယ် so mental digestive system ကောင်းလေစိတ်အစာကြည်လေပဲ say aside ji le say jam ma ye kaung le so mental digestive system kaung jin ga mental well being phit chin ne tat tu ja ba le er di ne pe chin ne message ga ro say asa ma ji de lu le say yoga ri mya ba me say aside ji ao တတိရှိစွာနေ့စဉ်ဘဝမှာပြတ်တမ်းမှာလို့တိုက်တွင်းတဲ့ဒီနေ့ podcast လေးကိုဒီမှာအဆုံးတက်လိုက်ပါတယ်အားလုံးနှလုံးစေဝံအေးချမ်းကြပါစေ peace